မင်္ဂလာပါခင်ဗျာ။ internet ညပိုင်း daily life စီစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးကြတဲ့အကြောင်းအရာကတော့တက်မတော်နဲ့ယူကြစီဆိုတဲ့ခေါင်းစဉ်ကိစ္စဖြစ်ပါလေ။တလုံးကဒီရောင်နိုင်ဦးကြီးတို့ရဲ့တက်မတော်ကာကွယ်ဦးစီးချုပ်ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ကြီးညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ပိုင်းဒီစကားအပေါ်မှာရောင်နိုင်ဦးကြီးတို့ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါလေ။ energy အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးဖြစ်တော့ဒီ energy အစိုးရအလေးထားဆောင်နေတဲ့တက်မတော်နဲ့မျိုးသားညီကြားစီဆိုတာဟာဘယ်ထိခီးပေါက်နေပြီလဲဆိုတာမျိုးကုန်ဖြစ်လာပါလေ။ဒီကြောင့်ကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်။2ဦးလုံးကတော့ဒီတက်မတော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးအခြေအနေတွေကိုစောင့်ကြည့်ရေးသားနေကြတဲ့သတင်းမီဒီယာသမား2ဦးလုံးဖြစ်ပါတယ်။ပထမတူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ကိုတီဟာသွေးဖြစ်ပါတယ်။ကိုတီဟာသွေးကတော့ NHK ရပါ။အဲကျွန်တော်အရင်ဆုံးဦးစီသူကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးစီသူအောင်မြင့်ကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါတယ
်။ကျွန်တော်ခုနကဒီညီတန်းတူလိုက်သလိုပါပဲ။energy အစိုးရနဲ့တက်မတော်ကြားဆက်ဆံရေးပေါ့နော်အဓိက energy အစိုးရကလုပ်နေတဲ့တက်မတော်နဲ့ဒီအမျိုးသားညီကြားစီဆိုတာကအခုကအချိန်နည်းနည်းတော့ကျွန်တော်တို့ခုနအဖို့ထက်လေးပေါ်လာတယ်ပထမချိန်ကဥဝင်းထိန်ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ကစာထုတ်ကန့်ကွက်တယ်နောက်အခုရောင်းနိုင်ဦးကြီးတို့ကိစ္စဖြစ်တယ်အဲ့တော့ကျွန်တော်နည်းနည်းမေးချင်တာကတက်မတော်နဲ့အမျိုးသားညီကြားစီဆိုတာ energy ကလေးထားဆောင်နေတာရှိပါတယ်အဲ့တော့တစ်နှစ်ကျော်လာပြီဘလောက်ထိခီးပေါက်နေပြီလဲလို့မြင်ပါလဲခင်ဗျာ
အဲကျွန်တော်ထင်တာကတော့တော်တော်လေးကိုခီးပေါက်ပါတယ်ခီးပေါက်တယ်ဆိုတာကအဲလက်ရှိအချိန်မှာဒီဒေါသစစ်ကြီးဦးဆောင်တဲ့ LED အစိုးရကဒီလိုတီတီငင်ငင်တန်းကြီးကိုအုပ်ချုပ်နိုင်ဖို့တွားနိုင်ဖို့ဆိုတာဟိုတက်မတော်ဘက်ကငင်ငင်ကိစ္စမှာပဲဖြစ်စီတခြားသောကိစ္စတွေမှာပဲဖြစ်စီဟိုကူပေါက်ဆောင်ရွက်မှုမရှိရင်လောကကန်ရတာအတော်လေးကိုခက်ခဲပါတယ်ဒီလိုအနေအထားမျိုးအောင်ရခိုင်ပြဿနာဆိုလဲဖြစ်နေကြောင်းပဲပေါ့နော်အဲ့တော့နေရာတိုင်းမှာကျွန်တော်ထင်တယ်ဒေါသစစ်ကြီးရဲ့ကြိုးစားမှုတစ်ဖက်ကလည်းဟိုတက်မတော်ဘက်ကလည်းဒီဟာကိုနားလေသဘောပေါက်မှုနဲ့အတူတူအတော်လေးခီးရောက်လို့ထင်ပါတယ်ဒါပေမဲ့ကိုတိုင်မှုပါညာဆိုတော့နိုင်ငံမှာမဆိုးဒီမုန်ကြီးမရောက်သေးခင်ဒီသေးခင်ဆက်ကြမှာတော့ဒါတော့ရှိစမြဲပဲလို့ပဲကျွန်တော်နားလေပါ
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံညာဆိုရင်တော့တက်မတော်ရဲ့အခန့်ကဏ္ဍကတော်လေးညာတော့ယူပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံ2008ခုနှစ်ဖွဲ့စည်းပုံညာဆိုရင်လည်းတက်မတော်ဦးစီးချုပ်ကိုတိုင်တက်မတော်ကိုတိုင်ကတကယ်တမ်းပြောမလို့ရတားဆူရရဲ့အောက်မှာပဲရှိတဲ့သဘောတော့ရှိပါတယ်အဲ့တော့တက်မတော်ကလက်ရှိသမရဖြစ်စီနိုင်ငံတော်တိုင်နိုင်ငံဖြစ်စီကာကွယ်ဦးစီးချုပ်ကိုဩဇာစွာနိုင်တယ်လို့ပြောယူဆလို့ရလားခင်ဗျအနေထား
အဲကျွန်တော်ကတော့အဲ့လိုမမြင်ဘူးအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရပေါ်ပေါက်လာတဲ့ပဂရီပေါ့နော်ပဂရီလက်တွေ့အခြေအနေကိုကြည့်ရင်အခုဒီလိုအခြေခံဥပဒေထဲမှာရေးထားတာကတော့သမရဆိုတာနံပါတ်1အဲဒီတော့မှတက်မတော်ကာကွယ်ဦးစီးချုပ်ဆိုတာအထမနေရာပေါ့နော်ဒီလိုမျိုးပြီးထားတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်တို့နေနေရတဲ့နိုင်ငံရဲ့အချင်းချင်းမှာဆိုရင်နံပါတ်1နေရာကဒေါ်ဆန်းစုကြည်ဖြစ်ပြီးတော့မှနံပါတ်2နေရာကတက်မတော်ကာကွယ်ဦးစီးချုပ်ပဲဟိုဆိုလိုတဲ့သဘောကတော့ယူကောက်ခံအစိုးရနဲ့တက်မတော်နဲ့ကူတွဲပြီးတော့ဂိုင်းပြည်ကိုအုပ်ချုပ်တယ်အဲဒီတော့မှဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ကိုရုပ်ကြီးလဲအောင်ဆိုင်ဆိုတာဒါကူတွဲကောက်ဆောင်နေတဲ့ဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အတော်လေးကိုဖန်ကန်တာမြင့်မားပါတယ်တက်မတော်ရဲ့ဖန်ကန်တာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းကုဒီဟာကဒါနဲ့ဆက်ဆက်ပြီးတော့တစ်ဆက်တည်းမြည်လက်ချင်ပါတယ်ကုဒီဟာအဓိကတော့ခုနကပြောသလိုတက်မတော်ဟာဖွဲ့စည်းပုံရ2008ဖွဲ့စည်းပုံရဆိုရင်တစုံတရာသူတို့မှာကြီးမားတဲ့ခံကဏ္ဍရှိပါတယ်။ဒါပေမဲ့ရတားအစိုးရရဲ့အောက်မှာပဲရှိရမှာဆိုသဘောတော့ရှိတယ်။အဲ့တော့ရတားအချုပ်ရဲ့အောက်မှာတက်မတော်တကယ်ရှိရလားတက်မတော်ကာကွယ်ဦးစီးချုပ်ကပဲတက်ကိုတူကရန်ခြေလက်ဖန်တီးနေလား။အဲ့ဒီအချိန်ကြီးဖွဲ့စည်းပုံချင်းနေနဲ့ကျွန်တော်နှိုင်းရှင်းပြောနေလေးဆွေးနွေးပေးပါ။ဟော
အဓိကတော့ဗျာဟိုကျွန်တော်တို့ဒီစိတ်လက်ရှိကျွန်တော်စစ်တမ်းကြီးမှာတင်သုံးနေတယ်2008အခြေခံဥပဒေရဆိုလို့ဆိုချင်းကျွန်တော်တို့ဟိုတာမရအောက်မှာပဲအားလုံးအရှိပါတယ်တာမရအဓိကပါပဲ။ဒါပေမဲ့လည်းဒီအခြေခံဥပဒေမှာတာခံကြရဆိုလို့ရှိရင်ကျွန်တော်ဒီအကောက်ဝဲဥပဒေချုပ်ကနေပြီးတော့ဒုသမားတယောက်ကိုကျွန်တော်တို့ဆိုမင်းလေးလုပ်ဖို့ဒီမှာအခွင့်အရေးရှိတယ်။တော့ကဒီဝင်ကြီး၃ယောက်ပေါ့နော်အဓိကတော့ဒီကာဝယ်ကြီးရယ်ပြည်ရေးကြီးရယ်နေဆက်ရယ်ဒီဝင်ကြီး၃ယောက်ကိုသူကဆက်အပ်တော်ဝင်ပေးပိုင်မှာရှိ။ဒါပေမဲ့ဒီဝင်ကြီး၃ယောက်စလုံးကလည်းကျွန်တော်တို့ဒီတာမရရဲ့အောက်မှာပဲအလုပ်လုပ်ရတယ်။ဒါပေမဲ့အဓိကသူ့အနေနဲ့ဒီကာဝယ်ဥပဒေချုပ်နေနဲ့တော့ကသူ့မှာလက်တံရှိတာကပါလဲဆိုတော့ဒီစစ်တော်ထဲမှာလည်းဝင်ရောက်ပြီးတော့ဆွေးနွေးနိုင်တယ်၂၀၅၀ခိုင်နှုန်းတော့ဒီတော့ကိုယ်စားလှယ်ကိုခန့်အပ်နိုင်တယ်နှုတ်သိမ်းနိုင်တယ်ပြန်ပြီးတော့အသာထိုးနိုင်တယ်စသဖြင့်တံတိုးတွေတော့ရှိရပါတော့နောက်တစ်ခါစိတ်မလာဘူးကောင်းတယ်နောက်တစ်ခုကဘာလဲဆိုတော့သူကလက်နက်ကန်တက်ဖွဲ့အားလုံးရဲ့ဒီဦးစီးချုပ်ဖြစ်တဲ့အတွက်ကြောင့်မလို့သူကဒီလက်နက်ကန်အားလုံးဆိုတာကျွန်တော်တို့ဒီရဲတက်ဖွဲ့မှာပါတာပေါ့နော်ဆိုတော့ဒီလက်နက်ကန်ဖွဲ့စည်းတွေကိုဒီအခြေအကြောင်းအနှုတ်သိမ်းပေါ့နော်အားလုံးသူကစီမံတန်းကိုရှိတယ်နောက်ကသူ့ရဲ့အတုံးစိတ်တွေပါလေကျွန်တော်တို့ဒီမှတ်တော်တော့ပါတော့ကြည့်လို့မရဘူး။တမရောက်လည်းသုံးပြီးမှသွားပြင်လို့ရတယ်။ဆိုတော့ဟိုသူကတော့ဘယ်လိုဖြစ်နေလဲဆိုတော့ကောင်းဝဲဦးကြီးချုပ်ကတော့သူကဟိုကျွန်တော်တို့တိုင်းပြည်မှာအဲဟိုဘယ်လိုခေါ်မလဲ။အများကဘယ်လိုစီမံခန့်ခွဲမှုတိကျတဲ့စီမံခန့်ခွဲမှုအားလားသုံးလျောက်အများကရထားတဲ့လူတွေတော့ဖြစ်နေတာပေါ့နော်။ ဆိုတော့ဒါကိုပဲကျွန်တော်တို့ကဟိုဘယ်လိုချုံပြောမလဲဒီတမတော်ကိုပဲညီနေတဲ့ကျွန်တော်တို့ဒီတမတော်ကနေဖတ်သွားတဲ့တယ်လူရဲ့တူတူတောင်းတဲ့ကျွန်တော်နိုင်ငံရေးဖွဲ့စည်းရှိတယ်ပြန်ပါမှာထုတ်ရှားနေတယ်ဒီတမတော်နိုင်ငံရေးခန်းဆောင်တော့အများအားထောက်ပံ့နေတယ်အများအားထောက်ခံနေတယ်ပို့ပြီးတိုးချဲ့လာအောင်လည်းတောင်းဆိုနေတဲ့ဖွဲ့စည်းရှိလည်းရှိတာပေါ့နော
်ဆို
တော့အဲ့ဒါကဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီအပြားအလှန်တော့ဒီဩတာကိုကျွန်တော်တို့ကြီးအောင်လုပ်လို့ရတယ်ချော့သွားအောင်လုပ်လို့ရတယ်ဒီနိုင်ငံရေးလောကမှာကျွန်တော်တို့နိုင်ငံရေးထောက်ချမှုတွေမှာတော့အထက်ရောက်ဒီဩတာကကျွန်တော်တို့ရိုက်ခတ်တယ်
ဒီတော့ဒီလိုရှိတာပါဗျာ။ဟုတ်ကဲ့။အဲကျွန်တော်နည်းလေးခုနကမေကွန်လေးဦးပဲပြောက်ောက်ချင်ပါလေ။ Energy အစိုးရအနေနဲ့အခုစောင်းနေတဲ့တက်မွန်နဲ့မြို့သားညီကြားစီဆိုတာကတော့တစုံတရာခီးပေါက်လာပြီလား။အားရစရာရှိလား
။ဆိုတော့ကျွန်တော်ကအခုလည်းပြောရရင်အစပိုင်းမှာတော့လည်းလေးစိတ်ပူတာပေါ့နော်။စိတ်ပူရတာပြိမဲ့တော့ဆန်းစုကြည့်ရတယ်ဒီဟိုဒီကျွန်တော်တို့ဒီဟိုစပြီးတော့ဒီအစိုးရဖွဲ့နိုင်တဲ့အချိန်ကျွန်တော်တို့ဒီရုပ်ောက်ပဲရလက်တွေထွက်လာတဲ့တရားစပြီးတော့သူအဖွဲ့အစည်းကိုလည်းအောင်ဝဲမခံဘူးဒီတော်တော်လေးကိုဟိုတစ်ဖက်ကမခံကြီးမခံတာမဖြစ်အောင်သူတော်တော်လေးထိန်းသိမ်းတယ်ဟောသူတို့ဟာသူတို့လက်စားချင်မဲ့ဆိုရမဟုတ်ဘူးသူတို့ကလုံချင်အောင်လုပ်ပဲဆိုရမဟုတ်ဘူးအားလုံးနဲ့တက်မတော်ပါဝင်သူတို့ဒီကျန်တဲ့ဒီတက်ခံရေးပါတီအပါဝင်ပေါ့နော်အားလုံးနဲ့အတူတူဟလာလိုက်လို့ဒီဖြစ်သွားတခါကျင်သားစေယူဥတည်ရဆိုရအဖွဲ့သူ့ကိုဖွဲ့ပြီးတော့သူကွာကြမယ်ဆိုရင်တန်းကြောင့်သူကပေါ်တယ်သူသားကြီးပေါ်တယ်တော့အပ္ပမဘိုင်းမှာတော့ကျွန်တော်တို့ကလည်းတော့ဆက်ခဲလိမ့်မယ်လို့တွေးတယ်။ဘာလို့လဲဆိုတော့ဒီအချိန်မျိုးကျွန်တော်ဆင်တယ်ညှော်လဲမထားဘူး။ညှော်လဲမထားဘဲနဲ့လက်တွေ့အလုံးလုံးကြတဲ့ခါကျတော့စက်စုံကြဖြစ်လာမှာဥပမာဆိုကြပါဘူးကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံဥပဒေဆိုလို့ဒီကန့်ကွက်မလားပေါ့နော်။အဲ့တော့တစ်ဖက်ကတော့ကန့်တော့မကန့်တော့ဘူးတိုးတော့လည်းပဲဟိုတိတ်ပြီးတော့မကြိုက်တဲ့သဘောတွေတော့ပြောလာတယ်။ဆိုတော့အဲ့ဒီကာလအစပိုင်းမှာတော့ကျွန်တော်တို့လည်းစိတ်ပူခဲ့တာပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတက်ကပြီးအောင်ဆောင်ရွက်လာတဲ့အပိုင်းတွေအများကြီးတွေ့လာရတယ်။အဲ့တော့ဟိုဘာပဲပြောတက်ကတာစီးဖို့ထက်စာရင်ကနိုင်ပြီသက်သွန်းတွေတော့သူတို့တွဲလို့ဖို့အဲတကူးရှိပုံရတယ်ထုတ်ကြတယ်ထုတ်ကြတာပုံရတယ်ပေါ့နော်
ဟုတ်ကဲ့တစ်ဖက်မှာ energy အစိုးရနဲ့ပတ်သက်လို့ဝေဖန်တာတွေရှိပါတယ်ဒီတက်မလို့လဲဆက်ဆံရေးမှာပြော့လွန်းနေချော့ပြီးတော့ဆက်ဆံလွန်းနေဆိုရဒီပုံမှာရ
အဓိကတော့ဗျာပြော့လွန်းနေဆိုတာကဥပမာဆိုကြပါစို့ဟိုဘလို့နေရာမျိုးမှာလဲပြောတာလဲပေါ့နော်ဟိုကျွန်တော်တို့ကရှင်းတော့တော့မှဆိုကြပါစို့တဲ့တဲ့ဟလာအစိုးရနဲ့ကြားမှာတော့ဆွဲရဲ့ကိစ္စမျိုးကျွန်တော်ကတော့ဟိုမတွေ့မိသေးဘူးကြဟိုဟိုဆိုကြပါစို့အစိုးရကလုပ်ချင်တယ်တက်ကမလုပ်ချင်ဘူးဆိုတော့ကိစ္စမျိုးပေါ့နော်အဲ့လိုမျိုးကျွန်တော်ခုချက်ကြီးမတွေ့ရသေးဘူးဆိုတော့ဒါကိုကျွန်တော်ဟိုအတွင်းနဲ့တည်းကျွန်တော်နိုင်မမြင်နိုင်တဲ့ဆိုကြပါစို့ကျွန်တော်မှာဥပမာမရှိဘူးတော်တော်လည်းဟိုကျွန်တော်မှာယုံကြည်စိတ်ထားအပွဲကောင်းတဲ့ဟိုဟိုတာတကားတစ်ခုကတော့ဘာလဲဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့ဒီပင်လုံးကြီးလာကမှာတက်ကအစင်းနဲ့ငင်းဆန်ခဲ့တဲ့အပွဲသုံးပွဲကိုလက်ခံခဲ့တယ်တက်ကဆိုတော့ဒီဆက်ကတော့ဘာပဲပြောပြောနှစ်ခုသောလူလက်ဖက်ရှားမှာဟိုထိုက်တဲ့ရောက်ပတ်တဲ့ယုံကြည်မှုနဲ့ကိုယ်အောင်ဆောင်ရည်မှုရှိနေတယ်ဒါလေးကမထိုးဘူးလို့တော့ကျွန်တော်ခံစားမိတယ်ဗျာ
ဟုတ်ကဲ့တစ်ချက်တစ်ဆက်တည်းကျွန်တော်နည်းနည်းနဲ့ဆက်ပြီးတော့မြင်ချင်ပါလေ energy ဆူရအူစားပြီးလုပ်ငန်းလိုက်နည်းနည်းဖြစ်နေတယ်ဒါကြောင့်လို့လည်း intern ပတ်သက်တဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာတော့အစိုးရရဲ့ policy မူဝါဒလုပ်ချင်တဲ့ပုံစံမျိုးကိုတက်မလို့ကလိုက်လုပ်နိုင်တာရှိရလားဘာလို့ဆိုတိုက်ပွဲတွေကလည်းမြောက်ပိုင်းမှာတော်လေးကအခုတည်းကဖြစ်နေတုံးပဲကို
အစိုးရဆိုဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောတယ်အစိုးရက sorry ပြတ်အနေနဲ့ပေါ့နော်ဟိုသူကျွန်တော်ဒီရှေ့တန်းဆက်လက်လာပြန်လေကျွန်တော်ရှေ့တန်းဒီကျွန်တော်တို့လက်ကြံတိုင်းသားဖွဲ့ရထိဆက်နေနေရတယ်အမှန်တန်ရှုပ်သေးပါတယ်ဒီလိုရှုပ်သေးလို့လေကျွန်တော်တို့တိုက်ပွဲတွေကဟိုဘက်ကစရတယ်ဒီဘက်ကစရတယ်ပြန်လည်လက်နိုးထူတာဗျာဆိုတော့ဒီကိစ္စအမှန်တန်ကြောက်ခတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ KIA ကိုနိုင်ကူပါပေါ့နော်ကျွန်တော်တို့မျှော်လင့်ထားတာဒီလက်မှတ် NCA ထိုးဖို့တယ်မှာသူတို့တက်တက်ကြွကြွ NCA ကို prepare လုပ်ခဲ့တော့သူတို့တက်တက်ကြွကြွပါတယ်ဒါပေမဲ့ဒီရေးဒီချင်း NCA ကိုမထိုးတဲ့ဘက်ကိုပြီးရောက်သွားတယ်။တော့သွားတဲ့အကြောင်းရင်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့တော့တိုက်ပွဲတွေကဘယ်သူကဖန်တီးနေလဲဆိုတော့ကျွန်တော်လည်းမပြောနိုင်ဘူး။ဆိုတော့ဒီလိုမျိုးစုပ်ထိုးမှုတွေရှိတယ်ကွာ
။ဆို
တော့ဟိုဒေါက်တာသူကြီးပြောသလိုပဲတပ်မတော်ကဆန္ဒရှိပြီးတော့တပ်မတော်ကစည်းကြီးခံပြီးတော့အချုပ်ကိစ္စတွေလုံးဝအော်ဒီနဲ့ကိစ္စတွေရှိတယ်။ဒါမျိုးကြတော့လည်းအဲကျွန်တော်တို့ပြောအပ်ဆက်ပါတယ်။
ဟုတ်ကဲ့ကျွန်တော်ကအခုစစ်သူအောင်မြင့်ကိုပါတစ်ဆက်သေးမိလက်ချင်ပါလေ။ဒီငင်းကြင်းလေးလိုကိစ္စမျိုးမှာ 2P Energy ကအဓိကဆောင်တဲ့ကိစ္စမှာတက်ကနောက်ကပေးချလိုက်ပါနိုင်ရလား။အချင်းကြီးတက်နဲ့ Energy ရာဆက်ဆံရေးပါငင်းကြင်းလိုငါ့စင်မှာအဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပေးကြည့်ပါ။အ
ဲဒီဥစ္စာကတော့ဟိုတက်မလို့ရဲ့ရည်ဒီချက်ကဒီဒေါ်ဆက်စုကြည်အစိုးရတက်မလာခဲ့အရှိတိုင်းမှာကလေးဟိုကအတော်လေးကြောင်းနေပါလေ။ဒီရင်ငင်းကြင်းရေးတိဆောက်ရေးပေါ့နော်။အထူးသဖြင့်အပြစ်ခရက်ဆွေးရေးရဖို့အတွက်ကိုဟိုအရှိမရှိထားတဲ့အစိုးရအဆက်ဆက်ကမလိုက်ကြိုးခဲ့တဲ့အချက်တွေလိုက်ကြိုးပြီးတော့မှပေးချလွတ်ခဲ့တာတွေအများကြီးရှိပါတယ်။ပြီးတော့မှနောက်ဒီဘက်ကိုလက်ကြိုးပြီးတော့မှဒေါက်ဆာဆီကြီးပူဆောင်ပြီးတော့မှညီငယ်လုပ်တဲ့အခြေအနေကိုရောက်လာတယ်။ရောက်လာတော့ခြုံငုံပြီးတော့ကျွန်တော်ပြောရရင်တော့တမလို့ကလည်းဒီအဖြစ်ခက်ရက်စေးညီငယ်ရင်းနဲ့ပတ်တဲ့သူ့မီသူ့ဟာသူ့မူတွေနဲ့ပြန်ဆိုင်ဆွဲထားတာရှိတယ်။ရှိတဲ့အခါကျတော့လောလောဆယ်အနေထားမှာဒေါက်ဆာဆီကြီးပူဆောင်တဲ့အစိုးရကနေပြီးတော့မှတမလို့နဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားထဲမှာတိုင်းလာလည်းတိုင်းကြီးကြားထဲမှာဟိုညှိနှိုင်းပြရတဲ့အနေအထားမျိုးရှိတယ်။အမေရိကဥဆောင်ပြီးတော့မှ ဒါကြိုင်လုံးနေတယ်ဒီအနောက်မှာကျွန်တော်တို့ကလိုက်ပါတယ်မလိုက်ပါဘူးဆိုတဲ့ဟာမျိုးကိုကျွန်တော်သိမဖြစ်ရဘူးအဓိကတော့အန်ဒရီယာကြားရရနေပြီးတော့မှအဲဒီကအပြစ်ခတ်ပြီးရက်ဆဲအောင်ငင်းငယ်ရလာအောင်ငင်းပြီးတော့မှကြည့်လိုက်ဆောင်ရွက်ပေးတဲ့အနေအထားမျိုးပဲကျွန်တော်သိနေရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးစီသူအောင်မြေကုတ္တရာသူလေလိုင်းပေါ်မှာထွက်နေပြီးအောင်ခင်ဗျာတရော့ရှင်တော်များလည်းလေလိုင်းပေါ်ရောက်နေလို့ပါကျွန်တော်ဥက္ကမောင်လွင်ကိုအရင်ဖိတ်ခေါ်ကြမှာလဲတူတူတူလေးစနေမင်းများလို့ရပါတယ
်ကျမလည်းအဲ့ဒီဆူရကြမ်းမှာဒီအောက်ကလည်းရှိတယ်အဲ့ဒီအဲ့ဒီဆူရကြီးတမလို့ရင်းကြတဲ့အင်းလေးကအမတိရုံးရုံးကဒါနဲ့ကြည့်ရလို့အဲ့ဒီအမေရန်ဒီရဲ့အမေရန်ဒီကဟာအဲ့ဒီအစ်ကိုကဒီကနေရေစစ်တမ်းကျန်တော့အောင်လဲစစ်တမ်းကကျန်တော့အောင်လဲမနိုင်နိုင်လားတရားဥပဒေစိုးမိကြအောင်လဲတကယ်လို့မလုပ်နိုင်ပါလားဟာတောင်းရင်ရှင်ရဲ့ကျန်တော့ရေကြီးရရှိဖို့ရင်ကျန်တော့မိခဏလာတော့ဒီကတည်းကဟုတ်ရောအဲ့ဒါတောင်းရင်လည်းအရေးကြီးရင်လည်းဒီရေးကြီးရင်လည်းလေ
ဟုတ်ကဲ့ဥက္ကမောင်လင်းပြောသွားတဲ့အချိန်မှာနှစ်ချက်ကျွန်တော်ချုပ်မိပါတယ်တမ်ရော energy အစိုးရအနေနဲ့တမ်ရောပုံမှာယုံကြည်လေးစားအောင်မလုပ်နိုင်ဘူးတဲ့နောက်တစ်ခါစစ်တမ်းရကိုပြောင်းအောင်မလုပ်နိုင်ပါဘူးတဲ့နောက်ထပ် traction ပြောင်းကျွန်တော်တစ်စက်ထည့်ခေါ်ချင်ပါတယ်ဦးကြောင်းအောင်တူတူတူစနေမင်းများလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ energy အစိုးရနဲ့တမ်ရောနဲ့မျိုးသားရင်ကြီးရင်သားကြီးရင်းနဲ့ပတ်သက်ပြီးစနေရရင်တော့သမတော်ဆိုတာလည်းတန်းကြီးကမရှိမဖြစ်လိုအပ်ပါပဲထို့ကြောင့်မို့အစိုးရရောနှုတ်နဲ့ဆက်စလို့မြန်မာနိုင်ငံတော်ရဲ့ဒီကောတိုးတက်လာအောင်ဆက်ကြိုးတိုးတက်အောင်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာအောင်နှစ်ဆက်စလုံးနားလည်ဖက်လို့ဒီနဲ့လက်သေးကြီးကမှဆောင်ရွက်နိုင်တာကိုကျွန်တော်တို့အနေနဲ့မြင်လို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးကျောင်းအောင်ရဲ့အမြင်မှာဒါတော့ energy အစိုးရနဲ့တက်ပြီးတော့နှစ်ပလုံးပူးပေါင်းပြီးတော့ဆောင်ဖို့အရေးကြီးပါတယ်ဆိုတဲ့အမြင်မှာနောက်တစ်ဆက်သေးကျွန်တော်မြင်ချင်ပါတယ်ဦးခင်မြေ120ထင်တယ်120ဟုတ်ကဲ့တိုးတိုးစဉ်းစားမြင်လို့ရပါတယ်ဦးချင်းမြေပ
ါဟုတ်ကဲ့ကျွန်တော်တို့ဟိုလူလိုက်ရပြီတဲ့နောက်မှာကျွန်တော်တို့လူစီစီတနည်းကိုကျင်သုံးခဲ့တယ်လို့သိရပါတယ်ဆယ်နှစ်ဝန်းကျင်အဲဒီနောက်မှာကျွန်တော်တို့စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတော့အာဏာရှင်စနစ်ကိုတည်ဆောင်တယ်လို့ကျွန်တော်တို့ဟိုလက်ရှိဖြတ်သန်းနေရပါတယ်အဲဒီနောက်ကိုကျွန်တော်တို့26နှစ်မဆက်လာဆိုရဘူးကျွန်တော်တို့ပြည်သူလူထုကဒီမိုကရေစီတောင်းတော့ဒီမိုကရေစီမပြီးဘဲနဲ့အာဏာရှင်နောက်တစ်ကြိမ်အသက်သွင်းပါတယ်အဲကြအဲ့ဒီနောက်ကိုပဲကျွန်တော်တို့20လောက်အာဏာရှင်ပြည်သူရအုပ်ချုပ်ခဲ့တယ်အဲ့ဒီကျတော့အဲ့ဒီချိန်မှာပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကျွန်တော်တို့ဟိုရေးဆွဲပြီးတော့ဟောပေါ့ကျွန်တော်ဒီမိုကရေစီပြီးမယ်လို့ပြောတယ်ဒီမိုကရေစီပတ်တော်သားတွေကိုကျွန်တော်တို့အင်မတန်ခက်ခဲအောင်အာဏာရဖို့ရည်အင်မတန်ခက်ခဲအောင်လုပ်ထားတဲ့2008ဖော်ပြီးတော့အချိန်ကိုသူရေးခဲ့တယ်။အဲ့ဒီကနေပြီးတော့ကျွန်တော်တို့ဒီမိုကရေစီဘက်တော်သားတွေကအင်မတန်ခက်ခဲခဲ့ခဲ့နဲ့ရုန်းကန်နေရတယ်။ကျွန်တော်တို့2010မှာအငင်းပွားဖွဲ့ရကျွန်တော်တို့ရုပ်ောက်ပွဲအခြေအနေနဲ့ဥပဒေစိန်အစိုးရတခါတက်လာတယ်။အဲ့ဒီနောက်ပါမှာဒုတိယအချိန်မှာကျွန်တော်တို့ဒီမိုကရေစီဖွဲ့တော်သားတွေကကျွန်တော်တို့အာဏာရခဲ့တယ်ပေါ့။အဲ့ဒီကြောင့်ကျွန်တော်စိတ်ရှိလက်ရှိနဲ့အင်မတန်စောင့်ရှောက်ခဲ့တောင်းပြီးခဲ့ရပါတယ်။ဒါမှကျွန်တော်တို့ဝန်ကြီးချုပ်ဒီလိုမြင်တိုင်းပြောတဲ့ဓာရီကဟိုတခုတော့ရှိပါတယ်။သူကမှားတော့မမှားပါဘူး။ဒါပေမဲ့မနက်ဖြန်မှပြောမယ်စကားကိုဒီနေ့ပြောလိုက်ခြင်းကြောင့်စစ်တပ်ကနည်းနည်းသိထိုးသွားတဲ့သဘောဖြစ်ပါတယ်။အချိန်ကာအချိန်ရအဲ့အဲ့သဘောလေးဖြစ်ပါတယ်ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဦးရှင်မြတ်ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်တော့ရှင်တူတစ်သက်တည်းလေးချင်ပါလား။ Slide we go တူတူဆွေးနွေးမြင်များလို့ရပါတယ်
။ဟုတ်ကဲ့ဆိုတော့တက်မတော်အနေနဲ့အဲ့လိုမျိုးစိတ်ကတိဖြစ်သွားတဲ့ဥစ္စာကတော့ NLD ကတစ်ချိန်လုံးကျောင်းဆန်းစစ်တီဦးဆောင်တို့အမျိုးသားပြည်နယ်တင်းမြေကြီးကိုသူတို့ဖဲဖို့အများကြီးလှုပ်ဆောင်ခဲ့တယ်။သို့တော့ကျွန်တော်လူထုညွှန်မှန်းတယ်လို့သူတို့ကလည်းပဲကျွန်တော်တို့ ND ပုံမှာလည်းပဲဟိုကျွန်တော်တို့ညွှန်မှန်းတယ်လို့ဟိုပြည်နယ်တင်းမြေကြီးကိုကျွန်တော်တို့လှုပ်ဆောင်တာကျွန်တော်တို့မတွေ့ရတယ်လို့ပဲဖြစ်တယ်။နည်းနည်းတယ်လို့ကျွန်တော်ထင်တယ်။အဲ့တော့တပ်မတော်ကရန်ကြတော့နိုင်ငံပါတီလေးရှိတယ်၊ထွတ်တော်လေးရှိတယ်၊နောက်အုပ်ချုပ်ရေးလေးရှိတယ်၊2010ဖွဲ့စည်းပုံကောင်းကောင်းကြီးဆိုရင်တကယ်လည်းနဲ့ပေါ့ဟိုဗါလေအာအမိန်ပေးနိုင်တဲ့ဥစ္စာကတော့တနတ်မဖောက်အောင်အာမိန်ပေးနိုင်တဲ့ဥစ္စာတော့တမရစီမှာမဟုတ်ပါဘူးအဲ့ဒါတမရကကိုကြီးဦးရှိချုပ်စီမှာရှိတဲ့ခါကြတော့လက်စီမှာတော့ NLD ကပဲတမရကိုဟိုနည်းနည်းအတာစီပြီးတော့မှမေတ္တာစေတနာတွေအားဤထားပြီးတော့မှချောမောပြီးတော့မှဆောင်ဖြာနေပုံပေါက်နေတယ်လောလောဆယ်ဆယ်နဲ့ကြည့်တော့ဟိုကျွန်တော်တို့ကတော့နိနာခံဖို့ပဲရှိအောင်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကုစလိုက်ပွေကုန်ကျေးဇူးပါကျွန်တော်ပင်လယ်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ကုစီသူအောင်မြင့်ခုနကပထမဆုံးဆွေးနွေးသွားတဲ့ဥက္ကမောင်လွင်ဆွေးနွေးရတဲ့မှာပထမပါတာက NLD အနေနဲ့ဒေါ့တက်မရိုပေါ်မှာတက်မရိုကနေပြီးတော့ဂျုံကြီးကြီးစားအောင်မလုပ်နိုင်ပါဘူးလေနောက်တက်မရိုလည်းစစ်တမ်းရပြောင်းအောင်မလုပ်နိုင်ပါဘူးလေနောက်ခုနနောက်ဆုံးကုစလိုက်ပွေကုန်ဆွေးနွေးသွားတဲ့အချိန်မှာတော့ တမရောကိုချော့ပြီးတော့ဆက်ဆံနေသလိုဖြစ်တယ်ဆိုတဲ့အမြင်ပေါ့နော်အဒီပေါ်မှာအခုစီလိုအောင်မြေပါများတုံများဆင်းနေလို့ပါလေအ
ဲဒီဥစ္စာကလက်တလို့ရောက်နေတဲ့အဖြစ်နေရာအပေါ်မှာဟိုသုံးသပ်ကြတယ်လို့ပဲကျွန်တော်နားလည်ပါတယ်ကျွန်တော်တို့တိုင်းပြည်ကလက်တလို့ရောက်နေတာကဒီနေရာလဲဆိုရင်ဆရာနာရှင်စနစ်ပေါ့နော်ဆရာနာရှင်စနစ်ဆိုတာကအားလုံးသိပြီးတဲ့အတိုင်းပဲဒါရှိပူချုပ်တည်ရပဲတရားရဲနှုတ်တိုင်းပြည်ကိုဟိုကကြီးရတဲ့အာတိအကုန်လုံးကိုစီမံခန့်ခွဲချုပ်ကောင်အဲ့လိုမျိုးလုပ်ခဲ့တဲ့အနေထားအဲ့ဒီအနေထားအမျိုးပြောမှဒီ2008ဖွဲ့စည်းပုံအရဒါတစ်ဖက်မှာဟိုအချင်းကြီးအကြောင်းအကျောင်းအမျိုးမျိုးအကြောင်းမလို့အမေဒီရှိရဆိုတာပေါ်ပေါက်လာတယ်ပေါ်ပေါက်လာတော့ဒီအချင်းကြီးဆက်ရနိုင်စနစ်လည်းမဟုတ်ဘူးဒီမျိုးကြီးစီမံညာလည်းမဟုတ်ဘူးကလူလို့ဒီမှာပြောမယ်ဒီမျိုးကြီးပြောမယ်ရှင်တမတော်နဲ့အဲဒီကောက်ခါအရှိရနဲ့ဒီပြေပြီးတော့မှအုပ်ချုပ်တဲ့အဆင့်ပဲရှိသေးတယ်အဲဒီလိုအချင်းကြီးမှာဒီမျိုးကြီးကိုတွားဖို့ဆိုရင်ဒီကတော့ရွေးကောက်ခါအရှိရကတမတော်ကိုသူကစီယုံရမှာပဲအဲ့တော့ဒီစီယုံမဲ့မူတွေကိုလည်းဟိုချထားတာကျွန်တော်တွေ့ပါတယ်အစီယုံပြီးတော့မှပူပေါင်းပြီးတော့မှဒါအတူတူသွားမယ်ဆိုရင်တိုင်းကြီးအကျိုးရှိမယ်ဆိုအဲ့ဒီတိုင်းသွားတယ်အဲ့လိုသွားတဲ့စီမှာဆိုတော့ဝေဖန်ချက်တွေပေါ့ဒါချော့မော့ပြီးတော့ပေါင်းနေသလားဆိုကျွန်တော်တို့အဲ့လိုမတွေ့မိဘူးဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်စီကြည်နဲ့ဒီ NLD အစိုးရရဲ့ရည်တည်ချက်ကအထူးလုံးဆရာရှိရတယ်လုပ်ခဲ့တယ်နမူနာအဖြစ်ဆိုရင်ဒါ2015ယူကော့ပွဲဟိုတီတီချင်းမှာကိုပဲဒါကျွန်တော်တို့သတင်းတွေရတယ်အဲ့ဒီမှာဆိုရင်ဒါတမတော်ဘက်ကနေပြီးတော့မှရန်ကုန်တိုင်းဝန်ကြီးချုပ်နေရာတို့အဲပြီးတော့မှနောက်ဟိုရှမ်းပြည်နယ်ဝန်ကြီးချုပ်နေရာတို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာဒါမျိုးတွေကောင်းလာရှိတယ်အဲဒါတွေကိုပြည့်ပြည့်စုံစုံဟိုမြင့်တယ်ခဲ့တာရှိတယ်ပြီးတော့မှနောက်အခုနောက်ပိုင်းမှာဆိုရင်လည်းအကောင့်ထဲပုံမှုတွေအများကြီးရှိခဲ့တယ်ဥပမာရခိုင်ပြည်နယ်မှာသတင်းတော့ရှင်းလွတ်တဲ့ကိစ္စလိုမျိုးရခိုင်ပြည်နယ်မှာခုနကတော့ကိုကြီးအနန်ဒါကော်မရှင်ဖွဲ့ပြီးတော့မှစနစ်တကျနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ကိစ္စလိုမျိုးဆိုရင်ဒါတမတော်ဘက်ကသဘောတူချင်မှလည်းတူတယ်မတူချင်လည်းမတူဒါပေမဲ့ NLD အစိုးရကတော့ဒီလို့ဆရာရှိတာတွေကိုမူတိုင်းပေါ့နော်အများကြီးလုပ်ခဲ့တယ်အဲ့လိုတာရကတွေကလည်းမျိုးထိုးပြမယ်ဆိုရင်အများကြီးရှိတယ်အစိုးရရဲ့သဘောကဒေါ်စက်စီကြီးအစိုးရကတပ်မတော်ကိုချော့ပြီးပေါင်းနေတာမဟုတ်ဘူးစီယုံနေတာဒါစီယုံပြီးတော့မှဒီမုန်စီနိုင်ငံဆွဲပြဲတီတော်စုကိုတွားဖို့ဆိုပြီးတော့မှစီယုံလှုပ်ဆောင်နေတယ်လို့ပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုတီယာသွေးကိုရောဒီ NLD ခေါင်းဆောင်တချို့ရဲ့မှတ်ချက်နဲ့ပတ်သက်လို့ဖြစ်သွားတဲ့တတ်တာလေးနဲ့မေးချင်ပါတယ်ပထမချက်ကတော့ဦးဝင်းထိန်ပေါ့နော် NLDအဲဒီအတွင်းမှုဖွဲ့ဝင်ဦးထင်ကတမတော်နဲ့ပတ်သက်လို့ပြောသွားတဲ့ကိစ္စမှာတမတော်ဘက်ကကန့်ကွက်စာတွေပဲထုတ်ခဲ့တယ်အခုဒုတိယကြိမ်ရောင်းနှန်းဝင်ကြီးချုပ်နဲ့ဖြစ်တဲ့ပြဿနာပေါ့ဒီပြဿနာမှာ NLD ခေါင်းဆောင်ပိုင်းကြီးဘက်ကပဲစကားမှားတာလားတမတော်ဘက်ကပဲဆက်ဆက်ထိမှန်ဖြစ်နေတာလားခုနကတော့ရှင်တယောက်ပြောပါတယ်သူကတော့မမှားဘူးဝင်ကြီးချုပ်မမှားဘူးဆိုတဲ့ဟာမျိုးပြောသွားတာရှိတော့ကိုတိကသူ့အမြင်ပြီးကြပါတယ်
အဲ့တော့ကိစ္စမျိုးကနှစ်ခုမှာပေါ့နော်ကွဲလွဲချက်တော့ရှိပါတယ်ဦးဝင်းထိန်ကပြောတာကတော့ဟိုသူကတော့ပြောနေပြောနေဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့ဘယ်သူကိုတန်လျာရှိတယ်ဘယ်သူဖြစ်နိုင်လဲဆိုတော့သူကနေပြီးတော့ဘယ်သူတွေပြောတတ်ကြတယ်ဆိုတာကတော့ဒီကိစ္စတစ်ခုပေါ့နော်ဒီစာရွက်အကြည့်တွေထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတန်လျာရှိတဲ့စီးရင်နဲ့မထည့်ပြောလိုက်တဲ့အတွက်ကြောင့်ဒါကတော့တဿနာရှိတာတော့အမှန်ပါတော့ဆိုတော့ဟိုဟိုကျွန်တော်ထင်တယ်ဒီလိုစာရွက်ထုတ်ပြီးတော့စာရီပိုင်ထုတ်ပြီးတော့ဟိုဒီလိုဒီတုတ်ပြန်တယ်ဆိုတော့ပြင်းထန်တယ်ပေါ့နော်ပြင်းထန်တယ်ဆိုတော့အာဏာရပါတီပေါ်မှာဒီလိုမျိုးသာထုတ်ပြီးတော့တုံ့ပြန်တာဟာနောက်ကနိုင်ငံရေးကြီးရဲ့ကျနာရှိတနာလို့လို့လည်းကျွန်တော်အသိမရှိပါဘူး။နောက်ဆက်တွဲပေါ်တော့ဒီဝန်ကြီးချုပ်ဒိုမင်းသိန်းပြောတဲ့ကိစ္စမှာလည်းထိုးထီး၎င်းပဲကြ။ဆိုတော့သူကတော့ဖြစ်တဲ့အကြောင်းအရာတော့နည်းနည်းလွဲတယ်။ဆိုတော့ဒီဒီဝန်ကြီးချုပ်ဒိုမင်းသိန်းကတော့သူကတော့ဒီဟိုဒါဝဲဦးကြီးချုပ်ကနိုင်ငံတကာမှာသူဒီမိုကရေစီနိုင်ငံတွေမှာသူလူချင်းချုပ်ဆက်နေရှိတယ်လို့ပြောလိုက်တဲ့ဟာကတော့ရှင်းပြောရရင်ဒါကတော့ဟိုလက်ရှိဝန်ကြီးချုပ်လက်ရှိကျွန်တော်တို့ဒီဟိုဒါဝဲဦးကြီးချုပ်ကိုမပြောတော့လည်းပဲကျွန်တော်တို့ဒီလိုမျိုးဆက်ဆက်ပြီးတွေးယူလို့ရတဲ့အနေအထားမျိုးရှိတာပေါ့နော်ဆိုတော့ဒါအောင်လည်းစာထုတ်ပြီးတော့ကျွန်တော်တို့တုံ့ပြန်တယ်ဗျဆိုတော့ပရမဟာတကွတော့စက်ဆက်စာလို့တုံ့ပြန်တာပေါ့နော်နောက်တစ်ခုကတော့ယူဆပြီးတုံ့ပြန်တာဖြစ်တယ်ဆိုတော့ဒီချင်းချင်းချင်းနဲ့ဒီကျွန်တော်လက်ရှိတက်မတော်နေပြီးတော့အာဏာပါစီပေါ်မှာဟိုတော်တော်လေးကိုစူးစမ်းနေလာပြီးတော့ဘယ်လိုခေါ်မလဲတော်တော်လေးကိုဟိုအထိတိုက်မခံဘူးဟိုသမေပူစီးတားထားပြီးတော့ကောင်းရင်ကောင်းမြန်ပြီးလို့ပြောသလိုဖြစ်တာပေါ့နော်ဆိုအရင်ညမှာကျွန်တော်ကတော့တွေးကြည့်ကြတာနောက်ပါကျွန်တော်နိုင်ငံရေးယူရချက်တစ်ခုညာရှိသလားလို့ကျွန်တော်ကတော့စိတ်ထဲမှာတန်ဖိုးရရှိတယ်
ဘယ်ဘက်ကလဲတမတော်ဘက်ကကိုပြောရလား
ဟုတ်ကဲ့တမတော်ဘက်ကဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီလူတွေကရှင်းတော့ရင်ဟိုဒီ NLD ပါတီအနေနဲ့ပြောတယ်ဒီလိုပြောတာကတော့တကယ်တော့ရန်ရန်ကားကားပြောသလိုတော့ဖြစ်နေတာသို့တော်လည်းပဲတမတော်အနေနဲ့ကလက်ရှိဒီကျွန်တော်ဒီအစိုးရနဲ့ပေါ့နော်အာဏာရကျွန်တော်တို့ဒီကောင်ဆိုင်ကြီးအစိုးရနဲ့တွဲပြီးသွားတဲ့အချိန်မှာတချို့အရာကျွန်တော်အင်တာနက်ချင်းနေကြဆိုတော့အပြင်ကိုစာထုတ်လိုက်တာတဲ့ခါကျတော့ကျွန်တော်တို့ဒီပြင်ပမှာလည်းကျွန်တော်တို့ဒီအင်အားစုတွေပေါ်တော့ NLD ကိုအမျိုးမျိုးဝေဖန်နေတဲ့အင်အားစုတွေရှိတယ်ဟိုလက်ရှိအုပ်ချုပ်ရေးကိုမနိုင်နိုင်ပါဘူးဟလားတမတော်ကိုလွှဲဖို့လိုအကာလုံးခေါ်ဖို့လိုပြောနေတဲ့အင်အားစုတွေရှိတယ်ဒီလိုနေထားမျိုးနိုင်ငံရေးအချင်းချင်းလေးတစ်ခုပေါ်ပေါက်လာတဲ့အချိန်မှာသာထုတ်တဲ့ကိစ္စတော့ရှင်တစ်ခါကနေပြီးတော့ပြောနေတယ်ဟလားတောင်းဆိုနေတဲ့ဟာတွေပေါ်ကိုတစ်ခါပို့ပြီးတော့ ဒါတို့ကပို့ပြီးရုံကြည်မှုခိုင်မာလာပြီလို့တခါတော့ဒီ73ပါးလို့74ပါးလို့ပြောတဲ့ကိစ္စမျိုးတွေကပို့ပြီးတော့အားကောင်းလာပြီလေဗျ။နောက်တစ်ခါလည်းဟိုတမတော်အနေနဲ့လက်ရှိအာဏာပါတီနဲ့တွဲလုပ်နေတော့လည်းပဲနိုင်ငံရေးနဲ့ပတ်သက်လာနေတဲ့မထီတဲ့သဘောလေးတော့ပြပြီးလို့ဖြစ်တာပေါ့နော်။သူ့ပြတဲ့ internal မှာရှင်းတင်တယ်လို့ထင်တယ်။ဒါပေမဲ့စာထုတ်ပြီးရှင်းတာကတော့နိုင်ငံရေးသဘောတရားလေးတစ်ခုပါပါတယ်။ဒါလေးတော့ကျွန်တော်မြင်မိတာပေါ့
။ဟုတ်တယ်ခင်ဗျာ။ကျွန်တော်သွားရှိသူဖိတ်ခေါ်တင်ပါလေ။ယူညီညီထွေတူတူတူကြီးစနစ်မြင်ရလို့ရပါတယ်ခင်ဗျာ
။ဟုတ်တယ်ခင်ဗျာ။ကျွန်တော်ပါနေကြောင်းရတော့လုံးလေးဟိုဦးရတေကကျွန်တော်ဟိုဗရင်းလာချင်းမဲခုမှတကယ်အမေရိကန်သမားဂျော့ဂျ်ဒဗလူးဘူးအကြောင်းလေးနဲ့ကျွန်တော်ပြောပြလိုက်ဟိုဒီကမှလို့ကျွန်တော်ထင်ပါတယ်ခင်ဗျသူ့ကိုဖက်နဲ့ပေါက်တဲ့အချိန်မှာသူ့မျက်နှာပထမဖက်ကုန်ရင်လောက်သွားပြီလေအဲဖက်နဲ့ပေါက်တဲ့ဒီသူကဟုတ်လို့လည်းမပြီးရှိနေတဲ့အတွင်းအောင်မဆောင်ဝဲနဲ့ပြန်ပြီးတော့လုတ်ပြဆက်ပြီးတော့လုတ်ပြရှိတယ်ဆက်လုတ်သွားတာတွေ့တော့ဒါကျွန်တော်ဟာဘောပြီးလို့တော့ပြန်လာစင်ညာတဲ့အဆန်ဆုံးနဲ့အပြင်းထန်ဆုံးအဲ့ဒါအော်ဒါနာရီကိုပြန်လိုက်တဲ့အမျိုးဆိုတော့မြင်ပါခင်ဗျာဒါတော့အမြင်ပါပဲခင်ဗျာကျွန်တော်ပြောပါမပြောလို့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကိုစီစီအောင်မြစ်ကိုတိုးတိုးတိုးလေးမေးချင်ပါတယ်ကိုစီစီခုနကရောင်းတိုင်းကြီးကျုံနေတတ်မော်နဲ့ဖြစ်တဲ့ကိစ္စပေါ့နော်တတ်မော်ကစာရီပါရောင်ထုတ်ပြီးတော့ကန့်ကွက်တဲ့အခြေအနေမျိုးကတစုံတရာ NLD အစိုးရနဲ့တတ်မော်ဂျာဆက်ဆိုင်ကြီးကိုသွားသိရောက်နိုင်စရာရှိပါလားတိုးတိုးတိုးလေးဖြစ်ပြီးပါအ
ဲသိရောက်နိုင်စရာမရှိပါဘူးအဖြစ်လို့လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာလည်းဖြစ်နေကိစ္စရှိပါတယ်ဒါတန်းကြီးတာဝန်ယူထားတဲ့လူတွေကစကားဆိုတာဒီလိုပါပဲအဆက်မပြည့်ရင်ဒါပြောမှဆိုမှတစ်ခါကလည်းဒီဥစ္စာကိုလက်မခံနိုင်ဘူးဆိုတော့ဒါဖြစ်နေကိစ္စရှိတဲ့သဘောပါအဲ့ဒီခါမှာနိုင်ငံတကာမှာလည်းဒီလိုပါပဲဒါနဲ့ပတ်သက်ပြီးတော့ဒီတာဝန်ယူမှုလောက်တဲ့လူတွေရှိတယ်တာဝန်မယူတဲ့လူတွေရှိတယ်အခုတော့ဥချိုးမင်းကြီးကသူကတာဝန်ယူပြီးတော့တောင်းပန်တယ်ဆိုတဲ့ခါကျတော့ဒါဟာကျွန်တော်ထင်တယ်နောက်တော့အရှင်ပြေသွားပါလိမ့်မယ်။အဲဒီလိုမျိုးကဖြစ်နေဖြစ်ခါရှိတဲ့သဘောပါပဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရည်ဒီလိုက်အစီအစဉ်ချင်းဆစ်တော်လို့ပါ။ပေါင်ဝင်ဆွေးနွေးပေးတယ်ဥစီသူအောင်မြင့်နဲ့ကုတီဟာသူကျေးဇူးအများကြီးတင်ပါတယ်။တော်ရရှိနေတဲ့ကျွန်내ဒီလာပြီးတော့ဆင်းရဲမြင်မြန်ကြတဲ့တော်ရရှိနေကလည်းကျေးဇူးတင်ပါတယ်။ခင်ဗျာဓာတ်ရည်ဒီလိုက်အစီအစဉ်ဒီမှာဇင်နာခွင့်ပြီးပ
ါ။ဒီကညဓာတ်ရည်ဒီလိုက်ဆင်းရဲအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။